မဟာရဲတပ်ဖွဲ့ကို drone ဖြတ်လက်နဲ့ရောင်းနေတဲ့စင်ကာပူကုမ္ပဏီတစ်ခုကဆက်အာဏာသိမ်းပြီးမှနောက်ထပ်ရောင်းချတာကိုရပ်ဆိုင်းလိုက်ပါပြီ။ဒါအပြင်မြန်မာနိုင်ငံကအဓိကလေဆိပ်တစ်ခုနဲ့လုပ်ငန်းသဘောတူညီချက်တစ်ခုကိုလည်းဖြတ်သိမ်းလိုက်ပြီလို့ TRD လို့တူကခေါ်တဲ့စင်ကာပူကုမ္ပဏီရဲ့အရာရှိသူကဆိုပါတယ်။တရားဥပဒေစိုးမိုးတဲ့လူဖွဲ့စည်းတစ်ခုအဖြစ်ပြန်ပြီးထူထောင်နိုင်တဲ့အချိန်ထိ drone ဖြတ်လက်နက်တွေမြန်မာနိုင်ငံကိုရောင်းချဖို့အစီအစဉ်မရှိပါဘူးလို့ TRD ကုမ္ပဏီစီမံညွှန်ကြားရေးမှူးဆမ်အောင်ကရိုက်တာသတင်းဌာနကိုပြောပါတယ်။ဒါအပြင် drone ဖြတ်လက်နက်တွေကိုရန်ကုန်နိုင်ငံတကာလေဆိပ်အတွက်ရောင်းဖို့အရင်ကစီစဉ်ထားတာကိုလည်းဖြတ်သိမ်းလိုက်ပြီးတော့သူကဆက်ပြောပါတယ်။မကြာသေးခင်နှစ်ပိုင်းအတွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးလုပ်ခဲ့တဲ့စင်ကာပူနိုင်ငံကနေကုမ္ပဏီ12ခုလောက်ဝယ်လုပ်နေရမှာဒီ TRD ကုမ္ပဏီလည်းပါဝင်ပြီးဆက်အာဏာသိမ်းပြီးမှတော့ဒီကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးဆက်မလုပ်ကြဖို့ပြစ်မှတ်ထားဖိအားပေးခံလာနေရပါတယ်။မြန်မာစစ်တပ်အနေနဲ့ February 1ရက်နေ့ကအာဏာသိမ်းခဲ့ပြီးရွေးကောက်ခံခေါင်းဆောင်ဒေါင်ဆန်းစုကြည်ပါဝင်လူ900ထက်မနည်းထိန်းသိမ်းထားခဲ့တဲ့အပေါ်နိုင်ငံတကာကတံခတ်အရေးယူတာနဲ့သပိတ်မှောက်တာတွေကြဲကြဲပြန့်ပြန့်လှုပ်လာနေပါတယ်ခင်ဗျ။